Welcome to the Voice of America in Burmese.
Mingla nya da ma tora shin mya shin 2019 khu ne July la 22 ye VOA American tan yin tining ni nya be season ni go Washington DC New York ga ni 5.2m 1925 ne line la meter 190 ro ga ni dai yai tin set pi ni ba bi shin ဒီကနေ့ညပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကုသညုံနဲ့တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာဆန္ဒပြတဲ့သူထောင်ပေါင်းများသောဟာရာဇီရုဒဏ်အလွန်ပူတဲ့ကြားကပဲအပူဒဏ်ကိုခံပြီးတော့ဒီကနေ့မှဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဗြိတိန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေကိုပို့ပြီးတော့အချိန်မြင့်လာအောင်လုပ်နေတဲ့ဗြိတိန်နိုင်ငံတွေကနိုင်ငံရေးအားစုတွေကိုဗြိတိန်အနေနဲ့ထိမ့်ဖို့လိုတယ်လို့အီရန်ကဒီကနေ့မှသတိပေးလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာတေကံဘုတ်ခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ10ဦးထပ်မံတည်ဆုံပြီး30ကျော်တန်ရာရသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။ဒေါက်တာရှင်နေနားဆင်မယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်မြေပုံနဲ့အမ်းမြူနယ်မှာအစိုးရစစ်သည်မော်ကိုရခိုင်တိုင်းဒေသလက်နက်ကိုင်တပ်ကပစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံပြည်သူတွေလုံခြုံရေးအတွက်စိုးရိမ်နေတဲ့အကြောင်
းဒေသတိုက်ပွဲရှိတာကမြေပုံနဲ့အမ်းမြူနယ်အစအဲ့ဒီမတန်ကျူဟိုရှိရဲ
မြေပုံမျိုးနဲ့တည်သူတို့တော်ကိုယ်စားလှယ်ဥဖေးတန်းပြောသွားတာပါအပြည့်စုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းနဲ့တူပတ်စင်ကဏ္ဍတွေမှာတော့မြမရေးရဆွေးနွေးကန်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်မြမပြည်မပီးစာများနဲ့ကဘာတနွားထူးခြားဆံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးပါမယ်အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညူဦးကပြောပြပေးပါရှင်
ဟောင်ကောင်မှာဆန္ဒပြသူထောင်ပေါင်းများစွာဟာရာဇီရုဒဏ်အလွန်ပူတဲ့ကြားကပဲဒီအပူဒဏ်ကိုခံပြီးတော့ဒီနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာအနယောက်အင်ဂျီတွေကိုဝတ်ဆင်ဆန္ဒပြခဲ့ကြပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရားလုံဆောင်သွားဖို့စာရမ်းတွေကိုကင်ပြီးတော့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အငြင်းပွားစရာဖြစ်နေတဲ့တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်ဒေသခံတွေကအစိုးရကိုဆန္ဒပြနေကြတာပါ။လွန်ခဲ့တဲ့နှစ်လအတွင်းဟောင်ကောင်ဆူရကိုဆန္ဒပြတဲ့သူဟာတန်းနဲ့ချီရှိခဲ့တာကြောင့်ဟောင်ကောင်မှာတခါမှမကြုံဘူးလို့အောင်ကိုဆန္ဒပြတဲ့သူအရေအတွက်များခဲ့တာဖြစ်ပြီးဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးခဲ့တဲ့နောက်22နှစ်တွင်အစိုးရဆုံးလူမှုမငြိမ်သက်မှုလည်းဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥရေချမ်းကြောင့်အခုလိုလူမှုမငြိမ်သက်မှုဖြစ်တဲ့အပေါ်မှာတောင်းပန်လိုက်ပြီးတော့ဒီဥရေချမ်းကိုလည်းလုံးဝရုပ်သိမ်းခဲ့ပါတယ်။ဥပဒေကြမ်းကိုရုပ်သိမ်းပြီးချိန်ကစပြီးဆန္ဒပြပွဲတွေကဖြည်းဖြည်းချင်းအသွင်ပြောင်းလာခဲ့ပြီးတော့ဒီမိုကရေစီပြည်ရင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့ရဲ့အင်အားသုံးနေနေမှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုတောင်းဆိုလာနေကြတာဖြစ်ပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမှာအသေးခံဘုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ10ဦးထက်မနည်းသေဆုံးပြီးတော့30ဦးဒဏ်ရရှိခဲ့တယ်ဆိုပြီးပါကစ္စတန်နောက်မြောက်ပိုင်းကတာဝန်ရှိသူတွေကပြောပါတယ်Dira Ismail Khan အရက်မှာရှိတဲ့လုံညွေးစခန်းတစ်ခုမှာအခုတနင်္ဂနွေနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုဖြစ်ခဲ့တာဆိုပြီးတော့ရဲဘက်ကပြောပါတယ်။နောက်ထပ်အသေးခံတိုက်ခိုက်မှုတစ်ခုကတော့ပထမဆုံးကတိုက်ခတ်ခံရတဲ့ကဒဏ်ရာသူတွေကိုခေါ်သွားတဲ့စီးရုံတရုံမှာထပ်ဖြစ်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာတော့အသေးခံဘုံးခွဲတိုက်ခိုက်သူဟာအမျိုးသမီးခေါင်းကြီးခြုံထားတယ်လို့သိရပါတယ်။နောက်ထပ်ထိခိုက်ဒဏ်ရာမှုတွေအဲ့ဒီမှာထပ်ဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာဆိုပြီးတော့ပါကစ္စတန်တာလီဘန်ဘက်က VOA ကိုပို့တဲ့အီးမေးလ်စာမှာဖော်ပြထားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံမှာပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပနေပြီးတော့ယူကရိန်းနိုင်ငံသားတွေလည်းမဲယုံတွေကိုသွားပြီးတော့မဲပေးနေကြပါတယ်။ပြီးခဲ့တဲ့ဧပြီလကကျင်းပခဲ့တဲ့သမရွေးကောက်ပွဲမှာတော့ဟာသာတယုတ်ဆောင်ဗလော်ဒီမီယာဇယ်လင်စကီကိုယူကရိန်းနိုင်ငံသားတွေအများပြားကထောက်ခံမဲပေးခဲ့တာကြောင့်သူကသမရဖြစ်လာခဲ့ပါတယ်။အခုလိုပါလီမန်ရွေးကောက်ပွဲကိုစောစောစီးစီးကျင်းပလိုက်တဲ့အတွက်သမရတဲ့အနေနဲ့လည်းသူရွေးကောက်ပွဲအနိုင်ရခဲ့တဲ့အောင်မြင်မှုအရှိန်ကိုဆက်ပြီးတော့ထိန်းသွားနိုင်ဖို့မျှော်လင့်နေတယ်လို့ The Economist စီးပွားရေးမဂ္ဂဇင်းကအကဲခတ် Agnes Otolani ကပြောပါတယ်။ယူကရိန်းနိုင်ငံသားအများစုကသူတို့ရဲ့ပါလီမန်တွင်းမှာအရေးလိုက်စားမှုတွေရှိနေတယ်လို့ရှုမြင်နေကြပြီး Mr. Zelensky ကိုအဲ့ဒီနိုင်ငံရဲ့အလွှာတစ်ခုကိုရှင်းဖို့အတွက်လုပ်ပိုင်ခွင့်ပေးခဲ့တာကြောင့်အခုလိုပါလီမန်ရွေးကောက်ပွဲကိုစောစောစီးစီးကျင်းပခဲ့တာဖြစ်ပါတယ်။ Zelensky ရဲ့ပြည်သူ့ဝန်ဆောင်မှုပါတီအနေနဲ့ဒီပါလီမန်ရွေးကောက်ပွဲမှာအခြေအနေကောင်းနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့ပါလီမန်အမတ်နေရာအများစုကိုတော့ရကြမှာရမှာဖြစ်တဲ့အတွက်ညမောင်းအဖွဲ့တစ်ခုဖွဲ့လာနိုင်ခြင်းရှိပါတယ်။အသစ်ဖွဲ့စည်းမဲ့ပါလီမန်ကလုံးဝမတူကွဲပြားလာနိုင်ပြီးတော့ပါလီမန်အမတ်တွေက80ရာခိုင်နှုန်းလောက်ကလည်းအသစ်တွေဖြစ်လာနိုင်တယ်ဆိုပြီးတော့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
ဂျာမနီနိုင်ငံမှာတော့နာဇီအာဏာရှင်အဒော့ဖ်ဟစ်တလာကိုလောက်ကျံမှုကြိုးစားခဲ့တဲ့ထင်ရှားတဲ့သမိုင်းဝင်ထိမ့်ပတ်85နှစ်မြောက်မနစ်စင်းနေ့တုန်းကကျင်းပဖြစ်ပါတယ်အဲ့ဒီဖြစ်စဉ်မှာတော့ဒ ဒီလှုပ်ချမှုကြိုးစားခင်မှုကမအောင်မြင်ခဲ့ပဲနဲ့လှုပ်ချမှုမှာပါဝင်သူတွေဟာတက်ဖြတ်ခံခဲ့ရပါတယ်။အခုထိမှပွဲကတော့အဲ့ဒီတော့ကတက်ဖြတ်ခံရသူတွေကိုဂုဏ်ပြုတာပါ။အဲ့ဒီလှုပ်ချမှုကိုဥဆောင်ခဲ့တဲ့ဒီဗိုလ်မှူးကြီး Klaus von Stauffenberg တက်ဖြတ်ခံရတဲ့အဆောင်ရှိမျက်နှာစာမှာလုပ်တဲ့အဲ့ဒီဂုဏ်ပြုပွဲမှာတော့စစ်တီ400လောက်ပါဝင်ပြီးတော့ဂျမနီဝန်ကြီးချုပ် Angela Merkel တယောက်ပါတယ်။ဒီသမိုင်းသင်ကန်းစာမှာပျောက်ပြတ်သွားစေဖို့ကိုအမတ်တရထင်းသိမ်းထားရမယ်ဆိုပြီးတော့ဝန်ကြီးချုပ် Merkel ကအဲ့ဒီပွဲမှာပြောဆိုသွားပါတယ်။1944ခုနှစ်ဇူလိုင်20ရက်နေ့မှာဗိုလ်မှူးကြီး von Stauffenberg ဟာနာဇီကောင်းဆောင်ဟစ်လာကိုလက်ဆွဲဘုံနဲ့တိုက်ခိုက်ဖို့ကြိုးစားပါတယ်။ဒါပေမဲ့လည်းအဲ့ဒီဘုံပေါက်ကွဲတဲ့အချိန်မှာခုံတလုံးကအကာအကွယ်ရခဲ့လို့ Adolf Hitler အသက်ရှင်ကျန်ခဲ့ပါတယ်။အဲ့ဒီနောက်နာရီပိုင်းတွင်းမှာပဲ von Stauffenberg နဲ့လောက်ချမှုမှာသူနဲ့တူပါဝင်သူတွေတပ်ဖြတ်ခံခဲ့ရပါတယ်။ချိန်လုံးကသူတို့ကိုနာဇီတွေကတစ်စပေါက်တွေဆူပြီးတော့ကင်မွန်တတ်ခဲ့ပေမဲ့အခုတော့သူတို့ဟာတရားကောင်းတွေဖြစ်လာခဲ့ပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 585တို့ချင်းစနစ်တင်းငွေတွေမှာတိုင်းနိုင်ငံကြား190 kHz 1509လို့ပြောထုတ်ပြန်ပေးပါလိမ့်ရှင
်ယူကနေတင်းငွေနေညပိုင်းနောက်ဆုံးရသတင်းတွေကိုတိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်ဗြိတိန်နိုင်ငံပိုင်ရေနံတင်သင်းပေါ်ကိုအီရန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံခြားထိမှမှုတွေမြင့်တက်နေတာနဲ့ပတ်သက်ပြီးတော့အီရန်ကဗြိတိန်ကိုသတိပေးလိုက်ပါတယ်။နိုင်ငံခြားထိမှမှုတွေဖြစ်နေတာကိုပို့ပြီးတော့အစီအမင်းလာအောင်လုပ်နေတဲ့ဗြိတိန်နိုင်ငံတွင်းကနိုင်ငံရေးအင်အားစုတွေကိုဗြိတိန်အနေနဲ့ထိမ့်ဖို့လိုတယ်လို့အီရန်ကဒီကနေ့မှတိုက်တွန်းပါတယ်။ပါရှန်ပင်လယ်ကွေ့ထဲမှာကဟော်မူဇ်ရေလက်ကြားမှာဗြိတိန်နိုင်ငံပိုင်စတေနာအင်ပီရိုယူနိုက်တက်သင်းပေါ်ကိုတောက်ချနေတော့ကအီရန်ဘက်ကဖမ်းဆီးလိုက်တာဟာရန်လိုတဲ့လုပ်ရဖြစ်တယ်လို့ဗြိတိန်ကပြောကြားလိုက်ပြီးဒီသင်္ဘောကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးအီရန်ရဲ့ရှင်းပြချက်ကိုလက်မခံဘဲနဲ့ပယ်ချလိုက်ပါတယ်။ဗြိတိန်ဆိုရအနေနဲ့နိုင်ငံသားမှရှိနေတဲ့တင်းမာမှုတွေကိုပို့ပြီးတော့မြင့်တက်လာအောင်လုပ်ချင်နေကြတဲ့ပြည်တွင်းနိုင်ငံရေးအင်အားစုတွေကိုထိမ့်ဖို့လိုတယ်လို့ဒေသလိုပြီးတော့ဒေသတွေမှာအခြေအနေတွေကနည်းနည်းလေးမှအတင်းဆောင်မခံဖြစ်နေချိန်မှာအခုလိုလှုပ်တာဟာအနေအများပြီးညံ့အမျောမြင်နေလွန်ရရောက်တယ်လို့လည်းဗြိတိန်နိုင်ငံဆိုင်ရာအီရန်တန်ကိုလည်းဟမစ်ဘိုင်ဒန်ရဲ့ဂျက်ကထွေတကနေပြောပါတယ်ဒါပေမဲ့လည်းအီရန်အနေနဲ့ဘယ်လိုပုံစံမျိုးနဲ့ဆိုအခိုင်အမာရင်ဆိုင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီမတိုင်ခင်တရက်ကတော့အီရန်ဆိုရရဲ့လုံရည်တီဟာဆိုရင်စရာလက္ခဏာတွေဖြစ်ပြီးဂျရော်ဒါရေလက်ချာမှာစီးရီးယားနိုင်ငံကိုသွားနေတဲ့အီရန်ရေနံတင်သင်းပေါက်ကိုတရားဝင်ဖမ်းဆီးလိုက်ပြီးတဲ့နောက်အီရန်နိုင်ငံအနေနဲ့ဒေသတွေမှာမတိမငြိမ်ဖြစ်အောင်အနေနဲ့များပြီးတရားမဝင်တဲ့လမ်းကြောင်းကိုရွေးချယ်တာမျိုးဖြစ်နိုင်တယ်ဆိုပြီးဗြိတိန်နိုင်ငံသားဝန်ကြီးဂျယ်ရီဟန်ကပြောပါတယ်ဖမ်းဆီးခံထားတဲ့တင်မောသားတွေကတော့အနေရကင်းကင်းနဲ့ရှိနေတယ်လို့ဟော်မိုစကန်ပြည်နယ်စစ်ကမ်းအနာပိုင်းအဖွဲ့အကြီးအကဲကဒီနေ့မှပြောပါရခင်ဗျာ
အမေရိကန်ပြောင်စုနေရတော်များများကိုဝင်ရောက်နေတဲ့ပြင်းထန်တဲ့ပူလိုင်းတံကြောင့်မလို့လူ6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ကြားမရတောင်းရှိသူတွေကပြောပါရယ်မေရီလန်းပြည်နယ်အရီဇိုနာပြည်နယ်နဲ့အာကန်ဆတ်ပြည်နယ်တွေမှာအပူချိန်မြင့်တက်လာတာနဲ့ဆက်နွယ်ပြီးတော့သေဆုံးတဲ့သတင်းတွေရရှိနေပါရယ်အခုသတင်းပတ်ရုပ်ပိတ်ရအတွက်မှာအမေရိကန်ပြောင်စုမှာစုထိုင်းစမြင့်တက်နေပြီးတော့အနေရရှိတဲ့ပူလိုင်းကြောင့်ဒီသတိမပြုနိုင်ကြလို့ရှိရင်အပူရှက်တာနဲ့အပူပြင်းတဲ့အတွက်ကျန်းမာရေးအရထိခိုက်နိုင်ခြေတွေရှိတယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားခဲ့ပါတယ်။နိုင်ငံတကာစီစဉ်ထားတဲ့အခမ်းအနားတွေ၊ပွဲတော်တွေ၊ဖြောပြပွဲတွေနဲ့အားကစားပွဲတော်များကလည်းရာသီဥတုကြောင့်ဖျက်သိမ်းထားပါတယ်။အပူချိန်ဟာညချိန်မှာတော့မှဆက်ရှိနေပြီးတော့အခုတနင်္ဂနွေနေ့မှာအရှိဘက်ကန်ဦးရမှာအပူချိန်ပိုလာနိုင်တယ်လို့မိုးလေဝသဌာနကသတိပေးထားပါတယ်။ဒါကြောင့်မလို့တက်ရွက်ကြီးသူတွေပို့ပြီးတော့ကူးဆိုင်ဖို့မှားနေပါတယ်။လေပူတွေကိုထိန်းထားလို့ဖြစ်နေတဲ့လေဖျားပြင်းထန်နေမှုကြောင့်လည်းအမေရိကန်လေပိုင်းဒေသနဲ့အရှိဘက်ကန်ဦးနဲ့ဒေသကမြို့တွေမှာအပူချိန်ပိုနေပါတယ်။ဒါကြောင့်လည်းမြို့တွေမှာအဲ့ဒီဒေသမှာရှိတဲ့မြို့တွေမှာအများပြည်သူတုံးရေကူးကန်တွေကိုချိန်တိုးဖွင့်ပေးနေပြီးတော့အများပြည်သူကိုလည်းပြင်းထန်တဲ့အပူကိုဘယ်လိုရင်ဆိုင်မလဲဆိုတဲ့ပညာပေးမှုတွေမြို့စီမံသားရေးအဖွဲ့တွေကထုတ်ပြန်ပေးနေပါတယ်ခင်ဗျာ။
တောင်အာရှဒေသကအိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုတ်ထုံမိုးတက်ထန်စွာရွာသွန်းပြီးရေကြီးလာကြောင်းသေဆုံးသူရေတွက်ဟာ152ယောက်ရှိသွားပြီးဖြစ်ပြီးတော့တန်းနဲ့ချီပြီးတော့လည်းရေဝေးအန္တရာယ်ကိုရင်ဆိုင်နေရတယ်လို့အာနာပိုင်တွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့ပတ်အတွင်းရေကြီးမှုတွေကြောင့်ဒီပေါ်နိုင်ငံမှာ90ထက်မနည်းသေဆုံးပြီးတော့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာသန်ပြည်နယ်မှာတော့90ထက်မနည်းသေဆုံးခဲ့ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့တရာစင်ကျော်သေဆုံးခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းရေပြန်ချသွားပြီးဖြစ်ပေမဲ့လည်းရေကြီးမှုကြောင့်အာဇာပြည်နယ်တဝမ်းကရွာ3900မှာနေထိုင်နေကြတဲ့လူ 4.8 သန်းလောက်လဲရေဘေးဒုက္ခနဲ့ရင်ဆိုင်နေရတယ်လို့ပြည်နယ်ရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတို့ကပြောပါတယ်။ဒါပြင်အိန္ဒိယနိုင်ငံဘီဟာပြည်နယ်မှာဆိုရင်လည်းရေကြီးမှုကြောင့်နှစ်သန်းခွဲလောက်ဒုက္ခနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်ခင်ဗျာ။
ကမ္ဘာပေါ်ကလူသားတွေပထမဆုံးခြေချနိုင်ခဲ့တဲ့နှစ်90ပြည့်ဇူလိုင်20ရက်နေ့မှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဒလမျိုးသမိုင်းတွင်အောင်လုပ်ခဲ့ကြတဲ့အမေရိကန်အာဂတယင်မှုတုံးကိုချီးကျူးဂုဏ်ပြုစကားပြောပါရယ်။သ တို့သုံးဟာအာဂဒပြိုင်ပွဲကိုနိုင်ရတာတဲ့ပို့ပြီးတော့ကြီးကျယ်မြင့်မြတ်တဲ့အရာတွေကိုလုပ်နိုင်ခဲ့တဲ့အကြောင်းတို့ဟာဒီအမေရိကန်ပြည်တော်စုကိုပို့ပြီးတော့ထင်ရှားစေခဲ့တဲ့အကြောင်းတို့ကြောင့်မလို့တူတောင်းတဲ့အချိန်ကလာတွေ့မှာပဲဒီကဘာလုံးကလူသားတွေဟာသသားရဲရှိခဲ့တဲ့အကြောင်းဖလော်ရီဒါပြည်နယ်ကကနေဒီအာဂဒဆန်ခန်းမှာကျင်းပတဲ့နှစ်ပတ်လည်ထိမ့်မှအခမ်းအနားမှာမိုက်ပန်စ်ကပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
2019ဘောလုံးရာသီကျိုး ICC ဖလားဘောလုံးပွဲတွေကိုဒီကနေ့ကစားနေကြတာမှာတော့တန်မ်ဟော့စပယ်အတင်းကအနိုင်ရတော့ပါတယ်တော့တန်မ်နဲ့ယူဗန်တက်စ်တို့စင်ကိုမာဒီကနေ့ကစားကြတာမှာတော့တန်မ်ဟော့စပယ်အတင်းကယူဗန်တက်စ်ကို3ဂိုး2ဂိုးနဲ့နိုင်တော့တာဖြစ်ပါတယ်တော့တန်မ်တို့ဂိုးတွေကိုတော့လမဲလာမူရောနဲ့ဟယ်ရီကိန်းတို့ကသွင်းပေးခဲ့ပြီးတော့ယူဗန်တက်စ်တို့ဂိုးကိုတော့အီဂွိုင်းနဲ့ရိုနောက်ဒိုကသွင်းပေးခဲ့တာပါတော့တန်မ်အတွက်နောက်ဆုံးအနိုင်ဂိုးကိုတော့ဒီပွဲပြီးကနီးဒဏ်ရာရအချိန်ပိုမှာအင်္ဂလန်တိုက်စစ်မှုဟယ်ရီကိန်းကခွင့်လည်ကနေသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာမနေ့ကကစားခဲ့တဲ့ Bayern Munich နဲ့ Real Madrid ပွဲမှာတော့ Bayern Munich က3ဂိုးတကူနဲ့နိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ဆက်သွယ်မေးမြန်းခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်စီပတိပခရီတင်းမာနေစေရခိုင်ပြည်နယ်ထဲမှာမြေပုံနဲ့အမ်းမြုံနယ်မှာအစိုးရစစ်တင်းမော်ကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ်ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံပြည်သူတွေဘေးလွရာကိုပြေးနေကြသလိုလုံခြုံရေးအတွက်လည်းအထူးစိုးရိမ်နေကြပါတယ်စစ်ဘေးကြောင့်ပြေးနေရတဲ့ဆစ်ဆောင်ပြည်သူတွေအပြင်အေအေတက်နဲ့ဆက်သွဲတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အဖမ်းခံရမှာကိုလည်းစိုးရိမ်လို့ပြေးနေရသူတွေကပိုများလာပြီးဒုက္ခသည်ဦးရေက9000 3000ကျော်သွားပြီလို့ကူညီပေးနေသူတွေကပြောပါတယ်နောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးထားပါရှင်ရှင်
။ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားအခုချိန်ထိကိုတိုက်ပွဲတွေကပြင်းထန်နေစေဖြစ်ပါတယ်။ဒီရပိုင်းအတွင်းမှာပဲရခိုင်ပြည်နယ်မြေပုံမြို့နယ်နဲ့အမ်းမြို့နယ်အနီးကနေကြားမြစ်နားမှာမြမတပ်မတော်ရဲ့ရေတပ်စစ်သင်္ဘောတွေကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA ဘက်ကပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့လို့အစိုးရတပ်ဖက်ကစစ်အင်အားတွေတိုးချဲ့ချလာတဲ့အတွက်အမ်းနယ်မြေပုံဒေသခံတွေအထူးစိုးရိမ်ကြောက်လန့်နေကြတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကဒီဝေမြန်မာပိုင်းကိုပြောပါတယ
်။ဒီမရှိရပေါ့ကြောင်နဲ့ဒီကောင်းရှင်ကြည်ရကြားမှာမျိုးဝါတစ်ခုမှနေရာယူထားတယ်။ပြီးတော့အဲ့ဒီကြီးကသံတော်သားတွေရှိသားတွေကပေါ့ကြောင်ကိုတစ်ဖက်အဲဒီကောင်းရှင်တစ်ဖက်အဲ့ဒီရွာတွေမှာတွားပြီးတော့စခန်းချထားတယ်ပေါ့။ဒါရွာသားတွေကတော့အဲ့မှာဖြစ်ကြလာပြီးရှင်တစ်ခုခုများလုပ်နေမလားလက်ကြာလက်ကြာတို့ဌာနရှိရာတို့အဲ့လိုလုပ်မလားဆိုပြီးတော့တော်တော်များများကတော့တော်တယ်မှာမနေရင်းနဲ့တခြားမိဆရာရွာလေးရှိသေးရှိရရှိတော့ရတယ်တချို့လဲဒီလိုလုံငန်းခွင့်ရှိရတယ်ဝင်းနေပေါ့တော့ပြင်းချောင်ကြီးရတယ်သူရွာကိုလာပြီးစခန်းချနေတော့အချင်းအကြောင်းကြားမှုတွေတော့သူတို့မှရှိနေကြတာပေါ့နော
်အခုလိုမျိုးအစိုးရစစ်ရေးရင်းနေနှစ်ရက်ဆက်တိုက်ပြစ်ခတ်မှုဖြစ်ခဲ့သလိုကျန်တဲ့ရခိုင်ပြည်နယ်တွင်းကရသေးတော်ဘူးသီးတော်မြောက်ဥပဒေမှာလည်းတိုက်ပွဲတွေကဖြစ်နေစေစီးရဲတင်းမာမှုတွေကဖြစ်နေလို့ပေါင်းချီတဲ့ဒေသခံပြည်သူတွေဟာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ရာနေရာတွေကနေဘေးလွရာကိုအသက်လူတိမ်းရှောင်နေကြရသလိုအေးအေးရခိုင်တိုင်းရင်းသားလက်နက်ကင်တပ်နဲ့ဆက်နွယ်မှုရှိတဲ့ဆိုပြီးမတင်ကမှုတွေနဲ့ဖမ်းဆီးစစ်ဆေးမှုတွေများလာနေတဲ့အတွက်တိမ်းရှောင်နေကြရသူတွေလည်းပိုများလာနေတဲ့အခြေအနေပါဒီလိုအခြေအနေမှာတော့မိမိတို့နိုင်ငံသားတွေအတွက်လုံခြုံကာကွယ်မှုပေးပါလို့ရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုမြေပုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကထောက်ပြပြောဆိုပါတယ
်ဟုတ်ကဲ့ဒီပွဲကြည့်လာပြီဆိုရင်တော့အဓိကဒုက္ခရောက်ကြတာတော့ကြားရရွာသားတွေပေါ့နော်အဲဒီလိုကဟိုဒီကိုလည်းကြောက်ရတက်မတော်လည်းကြောက်ရဥညာမှာဒီပွဲကြည့်ရင်လည်းတက်မတော်ကဝင်ပြီးတော့ဖမ်းရှိရာရုပ်ဆူဆူရာရုပ်ရိတ်ထတာရှိတော့အဲဒီတိုက်ပွဲကြည့်မှာကိုလည်းကြောက်နေရတဲ့သဘောတွေရှိတယ်။ပြီးတော့ဘာကြောက်ပြောရွာသားမှာတိုက်ပွဲရှိပြီဆိုရင်တော့တက်ကလာပြီးတော့ဒီလိုဒုက္ခပြင်းနေဆိုရဲအတိတ်ကြုံလည်းရှိတယ်။အဲ့လိုလည်းစိတ်ကြောက်ကြမှုရှိတယ်။ဖြစ်လေဖြစ်ခဲ့ပြီးတော့ဒီလိုကအဲ့ဒါကိုကြောက်ပြီးတော့ဘာသာမှာတိုက်ပွဲရှိတယ်ဆိုရင်တော့ပြီးရောရကိုဒီလိုရှောင်ပြတာပေါ့နော်။ကိုယ်ရမှာမနေရဘူး။အဲ့ဒီရုပ်ချက်ခါမှာရှင်နာရှင်ကြီးကပဲဒီဒုက္ခတွေစကားတွေဖွင့်ပြီးတော့ဟုတ်လားအဲ့ဒီလိုကုညီကြရတဲ့အခြေများပါတယ်နိုင်ငံတကာကုညီကြလဲအကန့်တရှိရဲ့ဒီလိုအစိုးရရောင်းချရကုညီကြလဲအကန့်တရှိရဲ့ဒါပေမဲ့ဒုက္ခတွေ9000 6000ကိုကုညီဖို့ဆိုတာပြည်ပြောင်းမလို့အဲ့ဒီမှာ internet line နဲ့ပြည်ချတဲ့အခါမှာဒါတကယ်အဖြစ်အမှန်တွေကိုလဲနိုင်ငံကသဘာဝရောက်ပြီးခွင့်မရတဲ့အခါမှာပို့ပြီးတော့ဒီလူတွေရဲ့ဘဝကဟာလာကျော်တဲ့ကိုကာရှုမှုမောင်ကြနေတဲ့သဘောမျိုးတွေရှိပါတယ်အဲ့ဒါကြောင့်နိုင်ငံတော်ကဟိုဒါဒီကိုကိုပြေးဖို့လေကျွန်တော်တို့ကနေပါတယ်ခင်ဗျာနော်
လက်တလုံးမှာတော့စစ်ဘေးအပြင်ဖမ်းဆီးချုံနှောင်ခြင်းအနေနဲ့နောက်မိုးများရေကြီးတဲ့ရာသီဥတုဘေးဒဏ်တွေနဲ့ပါရင်ဆိုင်နေကြရတဲ့ရခိုင်ပြည်သူတွေအတွက်ဘေးကင်းလုံခြုံစွာနဲ့ခိုနားနိုင်မဲ့စခန်းတွေလိုအပ်တယ်လို့စားနပ်ရိက္ခာတောက်သုံးရည်နဲ့စေဝါတွေကအရေးပေါ်လိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့အန်းနဲ့မြေပုံမြို့နယ်ပါအပါစစ်ဘေးရှောင်ပြည်သူပေါင်းက 9,300 ကျော်သွားပြီလို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကကိုစောစောထုံးကပြောပါတယ
်နောက်ဆုံးကတော့ဒီကြောက်ပြုတ်မှာရောနောက်ပြီးတော့မှဒီအဲမျိုးနေတချို့ကြည့်ရတယ်မှာနေပဲဒီပြတ်ဖတ်တွေကြီးလာနေတယ်ပေါ့နော်အဲနောက်တစ်ခါကျတော့တခြားဘက်မှာရှိတဲ့ရေတဲ့တိကိုအေကတန်လိုက်တဲ့ခါကျတော့အဲ့ဒီများတောင်မှရှိနေကြည့်ရတဲ့ကကြောက်ပြန်ပြီးတော့မှဆွေးနွေးနေရတာပေါ့နော်ဆိုတော့အခုတော့ဆီမှာကဘယ်လိုဖြစ်နေလဲဆိုတော့ခုစပယ်မှုတွေလည်းပဲရောက်ကြတော့ပြီပေါ့လေနော်အခုတင်းအစိုးရဖက်ကရောနောက်ပြီးတော့မှနိုင်ငံတကာပြည်ကြီးတွေကရောဟိုလာရောက်ဖြစ်မရှိရောဘူးပေါ့ဒီပြတ်ဖတ်တွေကဒုစရကြီးဖြစ်ပြလာတဲ့ခါကျတော့ဒီလိုမှခုလိုကြနေရမရှိချင်နေတယ်အခုဆိုလို့ရှိရင်ညသွားဖြစ်ကနေစရာကတော့ဖြစ်လို့နေကြတယ်အဲစနေခါကျတော့လည်းဘာမှသဘောကုန်မှုရမရှိတဲ့ခါကျတော့စိတ္တလေးကိုစနေကြနေတယ်ပေါ့နော်အဲ့လိုတော့အခြေအနေရှိနေပါတယ်အဲစီးရဲချင်းနဲ့ကောက်ခရရတယ်နင်းနေခက်ခဲနေတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ခင်းမင်းထားတဲ့အားကတော့အခုဆိုလို့ရှိရင်ကျွန်တော်တို့9000နဲ့3000ဝန်းကျင်တော့ရှိပါလိမ့်မယ်မှာ
စစ်ဖြစ်နေတဲ့နေရာတွေမှာအင်တာနက်လိုင်းဖြတ်တောက်ထားတဲ့အတွက်ကူညီကယ်ဆယ်ပေးနေသူတွေအတွက်လိုအပ်တဲ့ဆက်သွယ်မှုအခက်တွေ့နေကြရလို့အင်တာနက်ဖြတ်တောက်ထားမှုကိုအမြန်ဆုံးပြန်လည်သုံးစွဲခွင့်ပေးဖို့နိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုကိုတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းပယ်ချခံရတဲ့အတွက်လွှတ်တော်အနေနဲ့ပြည်သူ့အတန်ပြည်သူ့အခက်အခဲကိုတင်ပြခွင့်မရတဲ့အခြေအနေဖြစ်နေပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ပြောဆိုနေကြပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါရှင်။အခုတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးခြင်းပါတယ်။ဝါရှင်တန်မြို့တော်မှာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုတက်ရောက်သူတွေမှာဥရောပပါလီမန်ဘာသာရေးဌာနရဲ့တဟဇာတာဆုရှင်ပြည်ဦးလွင်အာရှအလင်းရောင်စာတင်တဲ့ရဲ့ကြောင်းထိုင်ဆရာတော်ဗဒ္ဒန္တစိန်တီတာလည်းပါဝင်ပါတယ်ဆရာတော်ကို VOE Studio မှာကိုကျော်ကျော်သိန်းကရှောက်ထားမေးမြန်းထားတာကိုနားဆင်ရပါမယ်ရှင
်ခင်ဗျားကအခုဒီစီစဉ်ကအဲ့ဒီကနေတော့ဒီငွေကြေးဌာနကဦးစီးချင်ပါတယ်။ဘာသာရေးလွတ်ခွင့်ဆိုင်ရာညီလာခံကိုလာတဲ့ဒါလို့ပြီးတော့ဒီသိထားပါတယ်။ဆိုတော့ဘာသာရေးလွတ်ခွင့်ဆိုင်ရာညီလာခံကလည်း76ကနေပြီးတော့ဆိုဒီနေ့78ပေါ့လေ။၃ရက်လောက်တာပေါ့။ဆိုတော့အရှင်ဖျားအဲ့ဒီညီလာခံကနေပြီးတော့ရာခဲ့တဲ့တွေးခဲ့တဲ့အတွေ့အကြုံတွေအချင်းချင်းလေးအရင်မြင်ကြပါဗျာ။အ
ဲဒီညီလာခံနေပြီးတော့ဖုံဖုံတို့ရတဲ့အတွေ့အကြုံတွေရပေါ့နော်။ဖုံဖုံတို့ဒီဘဝတသက်တာမှာတော့ပေါ့နော်။အကြီးဆုံးတဲ့တကယ်ကိုအများဆုံးရတဲ့အတွေ့အကြုံတစ်ခုလို့ဖုန်းတို့ပြောလို့ရပါတယ်။ဟိုတကဘာလုံးကလာကြတဲ့လူထောင်ကျော်လောက်နဲ့နောက်တော့ဒီအမေရိကန်မှာပေါ့တကယ်တောင်းရှိတဲ့ပုံကိုယ်တွေနဲ့တွေ့ရတယ်။အဲနောက်တစ်ချက်ကလည်းပဲဒီပွဲမှာပေါ့ဒီဘာလိုက်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မလွတ်လပ်တဲ့ပုံကိုယ်တွေသူတို့ပြောတာဟောတာသူတို့တွေ့ကြုံတွေကိုနားထောင်ရတာပေါ့နော်။အဲဖုန်းတို့ဗမာပြည်မှာဖြစ်နေတယ်ဆိုတာအသေးလေးတွေဆိုတာလည်းဖုန်းတို့ဟိုတိလာတာပေါ့နော်
အသေးလေးတွေဆိုတာဗမာပြည်မှာဖြစ်တာတွေကအခုချိန်ထိဖြည့်ရှင်းလို့ဂိုင်ပြည့်လို့ရသေးတယ
်ရသေးတယ်ဗျရသေးတယ်ဗျအ
ရှင်ပြားကဒီနှင်းစီဖြူလှူရှာမှုပေါ့လေနှင်းစီဖြူဗန်တွေတခြားဘာသာဝဲတွေကိုပြည့်ရလှူရှာမှုမှာအဓိကပါဝင်ခဲ့တယ်လို့လည်းပြီးတော့ကောင်းကောင်းသိထားပါတယ်ဆိုတော့အရှင်ပြားဒီနှင်းစီဖြူလှူရှာမှုကိုအရှင်ပြားပါဝင်တဲ့အဓိကသဘောထားအရင်းခံလေးပြင် जा ပေးပါဗျအ
ဲဖုန်းကြီးရိုးရိုးလေးပါပဲသူတို့ဒီတောင်တကုံမှာဖြစ်တဲ့ပြဿနာကဟိုစငိုင်းနေညမှာဖြစ်တယ်အဲ့စငိုင်းနေညမှာဘုံဘုံကရန်ကုန်မှာစီဝေးတစ်ခုနေနဲ့စီဝေးစီလို့ရောက်ခဲ့တာပေါ့အဲစချောင်းနေကြတော့မနေ့ပိုင်းနေ့လယ်ပိုင်းစီဝေးတွေပြီးတော့အဲညနေပိုင်းကျတဲ့ခါကျတော့ဘုံဘုံနားနေတော့ပဲဟိုကိုတက်ဆွေဝင်ရနေပြီးတော့ဘုံဘုံရေတောင်တကုံကိစ္စလေးတော့တပြို့တော့သွားပြီးတော့အားပေးမလို့ဘုံဘုံလိုက်အောင်မလားလို့ဘုံဘုံလှမ်းပြီးတော့ပေါ့နော်ဒီဖိတ်တာပေါ့နော်ဆောက်တာပေါ့အဲအလုတ်ကလေးစီတည်တဲ့သားရေလို့ဘုံကအလုတ်ကလေးပြီးရင်တော့လိုက်မှာပေါ့လို့အလုတ်ပြောလိုက်တာပေါ့အဲအဲ့ဒါနဲ့ပဲဘုံကအလုတ်ကလေးပြီးတဲ့အခါကျသူတို့တွေလှမ်းပြီးတော့ဘုံဆက်တော့သူတို့ကဘုံဘုံမလိုက်ဘူးဆိုတော့ကရုကကွဲထွက်သွားအဲဒါပေမဲ့ဘုံဘုံသွားမယ်ဆိုရင်တော့တပီတော့လိုက်ပုတ်မယ်ဖေဟာတပီတော့လည်းလိုက်မယ်ဆိုပြီးတော့အဲ့ဒါနဲ့ဘုံတို့သွားဖို့ကအစီအစဉ်ဆွဲလိုက်တာပေါ့ဒါပေမဲ့သူတို့ကဒီတခြားမီဒီယာတွေကိုလှမ်းပြီးတော့သွားမယ်အစီအစဉ်လေးပြောလိုက်တော့ဘုံဘုံကမသွားရသေးဘူးonline မှာကဒီအစီအစဉ်လက်တက်လာတာပေါ့ဟိုအစတုန်းကတော့ရိုးရိုးလေးနဲ့သွားမယ်ဆိုတဲ့ကိစ္စကတိတ်ပြီးတော့ထွေထွေထုထုတော့မဟုတ်ဘူး မတော်တဲ့ခင်မှာအွန်လိုင်းမှာရောက်သွားတဲ့ခါကျတော့ဇန်ကုန်မှာရှိကြတယ်ဘုံဘုံရဲ့မိတ်ဆွေတွေလမ်းပြီးတော့ပေါ့နော်အဲဆရာတော့အွန်လိုင်းမှာတော့တက်နေပြီဆရာတော်ကြောက်မယ်ဆိုဟုတ်လားတဲ့ဘုံဘုံကသူတို့ရှောက်မှသိတာမသိဘူးဟုတ်တယ်လို့ဆရာတော်အဲ့ဒါသိဆိုရင်ကြောက်မယ်ထင်တယ်တဲ့မကြောက်ဘဲနေလို့မရဘူးလားတဲ့အဲ့ဒီအွန်လိုင်းတက်လိုက်လို့ကိုသွားကိုသွားမယ်အနေထားဖြစ်သွားပါ යි
ကမုန်းနဲ့တည်ပြီးသားပါဆိုတော့အဲ့ဒါတွေရဲ့အခြေခံကဒီအမျိုးဘာသာသာသနာဆိုတဲ့အယူပေါ့အဲ့ဒီအယူကိုမှပို့ပြီးတော့ပြင်းထန်တဲ့အယူရှိတဲ့လူတွေရဲ့တဘောတာကနေစခဲ့တယ်လို့ဒီလိုအကြံဉာဏ်လို့နားလဲပါဆိုတော့ဒီတော့ကဒီအမျိုးဘာသာသာသနာဆိုတာကိုဒီတော်တို့ဒီတော့ကိုယ်တိုင်ရောမြန်မာနိုင်ငံသားတွေကလူလူပြည်သက်တွေကဘယ်လိုနားလဲသင်ပါစလဲကြာ
ဒီအားကလည်းပဲအမျိုးဘာသာသာသနာဆိုတဲ့စကားကလည်းပဲအခုဒီနောက်ပိုင်းမှာပေါ့အရန်တွင်ကျလာတဲ့ဟာပေါ့အဲဘုန်းတို့တမိုင်းမှာပြန်ကြည့်ကိုလိုနီခေတ်တုန်းကတော့ပေါ့နော်ဒီနိုင်ငံသားကိုတော်လှန်တဲ့ခါမှာဒီဝိုင်းစီတွေစတာတွေပေါ်တော့ကတော့ဒီဟာကိုသုံးခဲ့ဘူးတယ်အခုဒီဟာထပ်ပြီးတော့သုံးတာသွားတွေ့ရတော့ပေါ့နော်အဲဘုရားအလဲအံဩတာပေါ့နော်ဟိုခင်မြနောက်ပြန်ဆုတ်သွားပြီလားပေါ့လေဟိုပူကြီးတိုးတက်လာမှာပေါ့ပူကြီးအမြင်ကျဲလာမှာပေါ့နော်ဒါကြီးကအမြင်ကကျင်းသွားပြီးတော့ဒါကြီးထပ်သုံးတော့ဘုရားပြုံးလေးပြုံးဖြစ်တယ်တကယ်တကယ်ကြတော့အမျိုးပါသာသာသနာဆိုတာကတော့လူတိုင်းလူတိုင်းတယောက်ချင်းစီမှာအမျိုးရှိကြတာပဲလေသူကုတ်ွက်တဲ့ဘာသာရှိကြသူ့ဘာသာသာသနာရှိကြတာပဲအဲ့တော့အမျိုးပါသာသာသနာလို့လုံးမယ်ဆိုလို့ရှိရင်တော့ဟိုပြည့်စုံတဲ့စကားတော့မဟုတ်ဘူးအဲ့တော့ဘုန်းဘုန်းတို့ကဒီကိတ္တိကမှာကြတော့အမျိုးပါဒနာလာဒနာသုံးမဲ့စားပေါ့နော်ဟိုနိုင်ငံသားအားလုံးဆိုတာမျိုးကိုသုံးရင်တော့ပူလှတယ်လို့ဘုန်းဘုန်းကတော့ခံယူတာပေါ့ဗျာ
ဆိုတော့ဒီတော့ကောင်းတယ်မှာအဲ့ဒါတစ်ဆက်တည်းအတွေ့ရောက်တာကဒီနိုင်ငံတော်အစိုးရပေါ့လေနောက်တစ်ခါအမေရိကနိုင်ငံရဲ့ပါတီကြီးတွေကပြီးခဲ့တဲ့ယူကောက်ပွဲအသီးသီးမှာကျွတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးကြတဲ့အခါမှာဘုရားဘာသာဝင်တွေကလွဲလို့တခြားဘာသာဝင်တွေမပါခဲ့တော့ပါဗျာအထူးသဖြင့်တော့ပြီးတော့တိုင်းပြောရရင်တော့အစ္စလာမ်ဘာသာဝင်ဆိုတာမပါခဲ့တော့ပါပဲမပါခဲ့ဘူးလို့ပဲလုံးလုံးမပါခဲ့ဘူးလို့ပဲပြီးတော့လို့နားလည်ထားပါတယ်ဆိုတော့ဒါကအစိုးရနိုင်ငံရေးပါတီတွေပြင်ပြီးတော့မြန်မာနိုင်ငံရဲ့တခြားကဏ္ဍတွေတခြားနေရာတွေမှာလည်းပဲရှိနိုင်ပါတယ်ဒီလိုအခြေအနေမျိုးကအဲ့ဒါကပြီးတော့ဒီမြန်မာနိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံငင်းငင်းချမ်းချမ်းတားဆတာရှိရှိအတူရှင်တွဲနေထိုင်ကြမယ်အားလုံးကလာလုံးလုံးနဲ့ဘေးကင်းတဲ့လူခံစားစီရမယ်ဆိုတဲ့အခြေအနေမျိုးကိုဒီလိုမျိုးခွဲလိုက်ခြံလိုက်တဲ့အခါကျတော့အဲ့လူတွေကငါတို့မပါတော့ဘူးဆိုပြီးတော့စိုးရင်စိမ့်နေတန်းကြီးရဲ့ငင်းချမ်းတည်ငြိမ်ရေနောက်သားစားတာဖြစ်မှာအထီးခိုက်ရှိနိုင်တယ်လို့ဒီလိုမြင်လို့ရပါသားဗျာ
ရှားတာပေါ့ဟိုကိုကိုကိုပြန်ပြီးတော့စဉ်းစားကြည့်ပေါ့နော်ဟိုတကယ်ချင်းလေးငယောက်သွားကြတယ်ကိုခြံထားရင်ကိုဘယ်လိုခံစားရမလဲဆိုတာလေးပေါ့နော်အဲတခုခုတော့သူပေါ့နော်ဟိုဘာကောင်းလဲတော်လန်တာဒါမှမဟုတ်ရင်ပြဿနာမလုပ်တာမလုပ်နိုင်တောင်မှပေါ့အဲသူ့ရဲ့ဟိုမပြေမလည်တဲ့ပေါ့နော်မငြင်းချမ်းတဲ့မျက်နှာကြီးနဲ့ပေါ့နော်အင်းမလို့အဲမလို့ဆိုတာကြီးရရတော်တော်ပြဿနာကြီးပါပဲအဲ့တော့ဘုန်းဘုန်းတို့ဒီနိုင်ငံတစ်ခုတည်ဆောက်ကြတယ်ဆိုတာပေါ့နော်ဒီဘယ်ဆိုးရပဲဖြစ်ဖြစ်ပေါ့ဟိုပါတီတွေပေါ့နိုင်ငံရေးလုပ်ကြတယ်ဆိုတာပေါ့နိုင်ငံရေးလုပ်တယ်ဆိုတာလေလူမျိုးတစ်ခုတည်းမဟုတ်ဘူးဘာသာတစ်ခုတည်းမဟုတ်ဘူးနိုင်ငံသားအားလုံးအတွက်ကိုဟုတ်လားဆောင်းရှောက်ဖို့ထားမမို့ရင်ဟုတ်လားတခုခုပေါ့နော်အကျိုးရှိအောင်လုပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ကြတာဖြစ်တယ်နိုင်ငံရေးလုပ်တယ်ဆိုတာဘာသာတစ်ခုတည်းလည်းမဖြစ်အောင်နိုင်ငံလူမျိုးတစ်ခုတည်းလည်းမဖြစ်အောင်အဲ့လိုဆိုလို့ရှိရင်တော့နိုင်ငံရေးလုပ်တာမဟုတ်ဘူးသူအကြမ်းဖက်သမားလို့တော့ပြောလို့ရတယ်လို့ဘုန်းဘုန်းကတော့သုံးတတ်တယ်ဗျာတတ်လား
မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်အများစုရှိတဲ့နိုင်ငံပေါ့တခြားဘာသာဝင်တွေလည်းရှိတယ်ဘာသာကိုယ်တွေလည်းရှိတယ်လူမျိုးတွေလည်းတူတူရှိကြတယ်ဒါပေမဲ့မြန်မာနိုင်ငံလိုဗုဒ္ဓဘာသာဝင်အများစုရှိတဲ့နေရာမှာဘုရားဘာသာကိုလွှမ်းမိုးပြီးတော့တခြားဘာသာတစ်ခုကဩဇာလွှမ်းမိုးမယ်တခြားဘာသာတစ်ခုကကြီးစိုးသွားမယ်တခြားဘာသာတစ်ခုကအုပ်ဆိုးသွားမယ်အန်ဒရယ်ရှိနေတယ်ဆိုပြီးတော့ပြောဆိုကြတာတွေတပြီးတော့ကြားဘူးပါလေဗျာအဲ့လိုအန်ဒရယ်တကယ်ရှိနေတယ်လို့ရှင်ကြားကိုယ်တိုင်ရောမြင်မိပါလားဗျာ
မရှိပါဘူးဟိုဒီကိတိကမှာဒါကြီးတွေကမရှိဘူးဗျာရှိရှိတော့လွန်ခဲ့တဲ့နှစ်300လောက်ကပေါ့နော်ဖြစ်စဉ်တွေကိုဒီနေ့ဒီအရာကြီးကိုပေါ့နော်ချပြီးတော့ပေါ့နော်ဟိုဘုရားဘာသာဖြစ်ကြတဲ့ပုံကိုယ်တွေပေါ့အထူးသဖြင့်ဗုဒ္ဓဘာသာတွေထဲမှာပေါ့ဟိုရိုးသားတာနဲ့ပေါ့သိပ်ပြီးတော့ပေါ့နော်ဟိုစာဖတ်အားနေတာလည်းတစ်ပိုင်းပေါ့နောက်တွေးခေါ်မှုအားနေတာလည်းတစ်ပိုင်းပေါ့အဲ့ဒီလိုပုံကိုယ်တွေရာလည်းပဲဟိုဘာသာတည်တည်မှလည်းရှိပါတယ်ရှိကြပါတယ်အဲအဲ့ဒီပုံကိုယ်တွေကိုတော့ဒါမျိုးလေးတွေနဲ့ဟိုဘာကောမလဲထည့်လိုက်မယ်ဆိုလို့ရှိရင်လူတွေကတုံ့လို့ပါကြတယ် ဟိုဒါရီကဒီကိတ္တကံပါတကယ်လည်းမရှိပါဘူးတကယ်လည်းမဖြစ်နိုင်ပါဘူးပြန်စဉ်းစားရင်ကြောင်းမြန်စဉ်းစားလို့ရှိရင်ပို့ခုဘာသာငယ်လေးတွေပို့ပြီးတော့ကြောက်အောင်ပါပေါ့ဘာဖြစ်လို့လဲဆိုတော့ဟိုကြီးတာနိုင်ငံတည်းပြန်လောက်ကြမယ်ဆိုရင်ကြီးတာပဲပို့ပြီးတော့ဝါလို့ရတာပေါ့လေ
အစွန်းရောက်အမြင်အစွန်းရောက်အယူပေါ့လေဒီကအပြင်ဘာသာရေးလူမျိုးရေးနဲ့ပတ်သက်လို့အစွန်းရောက်အမြင်အစွန်းရောက်အယူအဲ့ဒီဟာရဲ့အန်ရယ်ကရောဒီလိုလိုလက်ရှိမြန်မာနိုင်ငံမှာဘလောက်ထိကြီးမားနေတယ်လို့ရှင်ပြန်မြင်မိပါလေဗျာ
မြန်မာလူမျိုးတွေရပေါ့နော်ရိုးရိုးလေးတွေနဲ့တိမ်တိမ်မွေးမွေးလေးတွေနဲ့ခြောက်တတ်တဲ့လူတွေကရုံကန်ကန်တာတိတ်ခြောက်တတ်တာဟုတ်လားဟိုတက်ကိုဖုန်းတို့ဒီအိတ်ကြီးပဲဖြစ်ဖြစ်ရှိပါကြောင်ပဲဖြစ်ဖြစ်ပေါ့နော်ဟိုတနက်လေးတစ်ချက်ဖောက်လိုက်ရင်ပေါ့နော်ညစောသောလူတွေလည်းအနှင်းငယ်လောက်ပဲကြံတာတော့တွေ့ရတာပဲလေဟိုတိတ်ပြီးတော့ဟိုဘာကောင်မလဲရုံကန်ကန်တို့ဟိုဖန်စီခံမှာတိတ်ချောက်ကြပါလေအဲ့တော့ဥပဒေစိုးမိုးအောင်ပေါ့တရားဥပဒေစိုးမိုးအောင်လုပ်နိုင်ခဲ့မယ်ဆိုရင်တော့ဒါဘာမှစိုးရင်စရာမရှိပါဘူ
းဒေါ်ရပြင်းထန်တဲ့လူတွေရဲ့အတန်နဲ့သဘောထားမပြင်းထန်ဘူးဟလာသဘောထားအလေလက်ဝါဒသဘောထားပြော့ပြောင်းတဲ့လူပဲဆိုတော့အဲ့လိုလူမျိုးတွေရဲ့အတန်ဆိုရင်သဘောထားပြင်းထန်တဲ့လူတွေရဲ့အတန်ကပူကျဲပါတယ်ဗျာဒေါ်ရပြင်းထန်တဲ့လူတွေရဲ့အတန်ကပူကျဲတော့လူတွေကပိုးလူတွေနားထဲကိုပိုကြားတယ်လူတွေနားထဲပိုကြောက်တယ်အဲ့တော့လူတွေကြားထဲမှာစိုးရင်လေဒါကြီးကလူကြီးဖြစ်နေလားဘယ်လောက်စိုးနေပြီလားလို့စိုးရင်လေဆိုတော့ဘာကြောင့်သဘောထားမတင်းမာတဲ့သဘောထားမှန်မှန်ကန်ကန်မျက်မျှတတ်တာလည်းမှရှိတဲ့လူတွေကဘောဓာပြင်းထန်တဲ့လူတွေလောက်အတန်မကျေကြတာလေဗျာ
ဒါသဘာဝတစ်ခုပဲဗျာတကကြီးကဟိုဖုန်းနှိုင်းတာတော့ရိုင်းလိမ့်မယ်လို့တော့မအောင်မိပါနဲ့ဗျာဟိုခွေးယူနဲ့ခွေးကောင်းဆိုလို့ရှိရင်လေဟိုခွေးယူကတော့တွေ့ရတိုက်ပါလေဗျာမခွေးကောင်းကတော့မကြိုက်ရဘူးပြ။ဘာလို့ကြိုက်ရင်အားနေ။သူကကြိုက်တယ်သူပြန်ပြီးယူမှာပဲ။ခုကောင်းကြိုက်တယ်သူကပြန်ယူမှာဆိုတော့ထိမ့်သိမ့်သိမ့်ရှိတာပေါ့ဗျာ။ဟုတ်လား။ဒီလိုပါပဲ။သဘောထားပြင်းထန်တဲ့ပုံကိုယ်တွေကတော့ဟိုကြက်ကြက်လောင်လောင်နဲ့လောက်ကြပြောကြဆုတ်ကြရတာသဘာဝပါပဲ။ဒါကလည်းပဲမြန်မာနိုင်ငံမှာတော့ဟိုဒီလိုမျိုးသဘောထားတင်းမာတဲ့ပုံကိုယ်တွေပေါ့။အခွင့်အရေးရဖို့ဆိုတာပေါ့။သူ့နောက်ကဟုတ်လားနော်။ဟိုပါအကောက်ပေးထားတဲ့အဖွဲ့ကြီးရှိလို့ဒါလည်းလောက်ချက်ကြညာပြောချက်ဆိုကြရတာပါတကယ်တော့မြန်မာနိုင်ငံမှာအဲ့လောက်ကြီးထိပေါ့နော်ဟိုအစုံရောက်တဲ့အနေထားမျိုးအခွင့်အရေးမျိုးပါဟိုပင်ကူအပြင်လည်းပဲဖြစ်လစ်ဖြစ်တာမရှိဘူးသူကအာကူလေးရှိရင်တော့ဖြစ်တတ်တယ်ဗျာကြာတယ်ဟု
တ်ကဲ
့အာကူလေးရှိရင်တော့ဖြစ်တတ်တယ်အဲအမားတော့ဖုန်းတို့သဘောထားမတင်းမာတဲ့ပုံကိုယ်တည်းရူးရူးလေးပြောလေသွန်မှုသွားနိုင်ပါတယ
်ဟ
ိုသူတို့လောက်အင်အားဆိုင်เสียမလို့ပါဘူးဒါမျိုးဟိုသူတော်ကောင်းဓမ္မသူတော်ကောင်းပုဂ္ဂိုလ်တွေရဲ့သွားနှုတ်ကပေါ့နော်သူကအေးအေးချမ်းချမ်းငြိမ်းငြိမ်းချမ်းချမ်းနဲ့သွားကြတဲ့ခါကျတော့လူလောကကြီးကတော်တော်များများအပေါ့နော်ဒီပြင်းထန်တဲ့ဟိုဘာကောင်းမလဲဟိုသဘောထားဟိုပြင်းထန်တဲ့ပုဂ္ဂိုလ်တွေနဲ့တထက်ထက်ကြတဲ့လူတွေကအားကောင်းတာပိုများတယ်ဗျဟု
တ
်လားဟိုရိုးရှင်းရှင်းလေးပြောမယ်ဆိုရင်တွေးတတ်တဲ့လူတွေအားကောင်းတဲ့နိုင်ငံမှာဆိုရင်တော့ဒါကိုကြီးကြီးလေးတောက်ရှင်မှာပေါ့တွေးတက်တဲ့လူတွေအားနေရင်တော့ပေါ့နော်သူတို့ဘက်ကအားကောင်းတော့တတ်ပါလေ
ဒီမှာဗျာရှင်ဗျာဒီလိုကိုကိုယ်တိုင်ကြောက်ရအောင်ဒီလိုရှင်နေ
ပြည်ဦးမေအာရှအလင်းရောင်စတင်တဲ့ကျောင်းထိုင်စီရတော့ဘတ်တန်ဒါစင်တီတာကိုကိုကျော်ကျော်သိန်းကမင်းမြန်ထားတာကိုနားဆင်ခဲ့ကြရတာပါရှင်။ VUE ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင်ရေဒီယိုအစီအစဉ်တွေအားလုံးကို VUE Internet ဆာမျက်နှာဖြစ်တဲ့ burmese.vuenews.com မှာနားဆင်နိုင်တယ်လို့ VUE ရဲ့ Facebook ဆာမျက်နှာ VUE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည7နာရီထိလိုင်းဒိုမီတာ25 kHz 7965လိုင်းဒိုမီတာ32 kHz 9383လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဇက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။လက်ရှိလွှတ်တော်ထဲမှာ NLD ကဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံပြင်ရေးဘယ်လိုအကျိုးရလဒ်တွေရလာနိုင်မလဲဆိုတာကိုဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမဆုမုံကကူညီတင်ဆက်ပေးထားပါရဲ့ရှင်။
အခုရဲ့ပိုင်းနိုင်ငံရေးအတိုင်းအဝန်ကြားမှာအပြောအများဆုံးကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာအကြောင်းပါပဲ2008ဖွဲ့စည်းပုံကိုလေ့လာသုံးသပ်ဖို့လွှတ်တော်ကနေဖွဲ့စည်းပေးထားတဲ့45ဦးကော်မတီဟာသူတို့ရဲ့အစည်းအဝေးခန်းစာလွှတ်တော်တင်ပြီးသွားပါပြီတင်ပြခဲ့ဒီအစည်းအဝေးခန်းစာကိုလွှတ်တော်ကနေဆွေးနွေးအတည်ပြုပြီးရင်ဖွဲ့စည်းပုံပြင်ဖို့နောက်ထပ်လုပ်ငန်းစဉ်တွေဆက်ပြီးလုပ်ကြရပါဦးမယ်ဒါပေမဲ့လွှတ်တော်တွင် NLD ဦးဆောင်ပြီးအကောင့်ထဲပေါ်နေတဲ့ဒီဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတမတော်ဘက်ကပြောဆိုထားသလို45ဦးကော်မတီမှာပါဝင်ပေမဲ့ဖွဲ့စည်းပုံတွေကဘာတွေပြင်နေလဲဆိုတာဘလို့မှတ်ချက်မျိုးမှပေးမထားပါဘူးဒါဒီမကလွှတ်တော်ထဲကတမတော်သားကိုစလေတီရဲ့ခေါင်းဆောင်လို့လည်းပြောနိုင်တဲ့ဗိုလ်မှူးချုပ်မောင်မောင်ကဖွဲ့စည်းပုံပြင်ဖို့အတွက်ပေးထားတဲ့အကြံပြုချက်တွေများလွန်းနေတယ်ဒါကြောင့်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံအတွက်အန္တရာယ်ရှိနေတယ်ဆိုတာမြင်သာတယ်ဆိုပြီးပြောဆိုလိုက်ပါတယ်ဘယ်လိုအန္တရာယ်ရှိလာနိုင်လဲဆိုတာကိုတော့သူကရှင်းမပြခဲ့ပါဘူးလက်ရှိလွှတ်တော်ထဲမှာ NLD ကဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံပြင်ရေးဘလို့အကျိုးရလဒ်တွေရလာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
တကယ်တော့လွှတ်တော်ထဲမှာ NLD ပါတီကဦးဆောင်ပြီး2008ဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်နေတဲ့ပုံစံဟာအစ်အစံတော့မဟုတ်ပါဘူးအရင်သမရဦးသိန်းစိန်ဆိုရလက်ထက်လွှတ်တော်အကြီးအကဲသူရဦးရွှေမန်းနဲ့ပြည်ခိုင်ဖြိုးပါတီကဦးဆောင်ပြီးတော့လွှတ်တော်ကဆောင်ရွက်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ကိုပုံတူကူအကောင့်ထဲပေါ်နေတယ်လို့တောင်ပြောနိုင်ပါတယ်လုံနီးလုံဟန်တွေနည်းနည်းပါပါကွဲတာကနေလွဲလို့အရင်ကလုပ်ခဲ့တဲ့အတိုင်း2008ဖွဲ့စည်းပုံစီစစ်လေလာသုံးသပ်ရေးကော်မတီတစ်ခုဖွဲ့အစည်းအခန်းစာရေးလွှတ်တော်တင်လွှတ်တော်ကနေအတည်ပြုနောက်တစ်ဆင့်2008ဖွဲ့စည်းပုံကိုပြင်ဆင်တဲ့ဥပဒေမူကြမ်းတစ်ခုရေးပြီးတော့မှဖွဲ့စည်းပုံအခန်းစနစ်ပါတဲ့အတိုင်းဥပဒေကြမ်းကိုလွှတ်တော်တွင်တင်ပြီးဆွေးနွေးနောက်ဆုံးတစ်ခုချင်းစီကိုမဲခွဲဆုံးဖြတ်အဲ့ဒီနေ့အတိုင်းသွားနေတာပါလက်ရှိလွှတ်တော်အတွင်းမှာရွေးကောက်ခံပါတီအသီးသီးကနေပြင်ဆင်လိုပါတယ်ပယ်ဖြတ်လိုပါတယ်ဖြည့်ဆွတ်လိုပါတယ်ဆိုပြီးတင်ပြထားတဲ့အချက်က3965ချက်အထိရှိနေတာကိုလည်းဝေဖန်တာတွေရှိနေပါတယ်အဲ့ဒီလောက်များတာတွေနဲ့ဘလို့လုတ်ပြီးဥပဒေချက်တစ်ခုရအောင်ရေးဆွဲမလဲပေါ့တကယ်တော့သူရဦးရွှေမန်းလက်ထက်ပြည်ခိုင်ဖြိုးပါတီကလုပ်တဲ့ဖွဲ့စည်းပုံပြည်ရေးလုပ်ငန်းစဉ်မှာလွှတ်တော်တွေနိုင်ငံရေးပါတီတွေတာမကပြင်ပပြည်သူလူထုစီကပါအကြံဉာဏ်တွေပေးကြဖို့ဖိတ်ခေါ်တာမျိုးလုပ်ခဲ့ပါသေးတယ်။အဲ့ဒီအခါပေးလာတဲ့အကြံဉာဏ်အချက်လက်ပေါင်းတောင်းနဲ့ချီရှိခဲ့တယ်လို့တော့ဆိုကြပါတယ်။ဒါတွေအားလုံးကိုကော်မတီကကင်တွယ်ပြီးတော့နောက်ဆုံးဥပဒေကြမ်းတစ်ခုပြုစုနိုင်လိုက်တာပါပဲ။
လက်ရှိလွှတ်တော်တွင် NLD ပါတီရဲ့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းမှုမှာပထမအဆင့်ရွေးကောက်ခံနိုင်ငံရေးပါတီအသီးသီးရဲ့သဘောထားတွေကိုစုစည်းနိုင်ခဲ့ပါတယ်။အစီရင်ခံစားပါအချက်တွေရအကြံပြုချက်အများဆုံးတင်သွင်းခဲ့တဲ့ပါတီကတော့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဖြစ်ပြီး1112ချက်ဖြစ်ပါတယ်။ရခိုင်မျိုးသားပါတီကတော့858ချက်တင်သွင်းပြီးဒုတိယအများဆုံးဖြစ်ပါတယ်။လွှတ်တော်ထဲမှာအင်အားအကောင်းဆုံးလက်ရှိဖွဲ့စည်းပုံပြင်ရေးကိုဦးဆောင်နေတဲ့ NLD ကတော့173ချက်အကြံပြုခဲ့ပြီးပြည်ခိုင်ဖြိုးပါတီကတော့10ချက်ပဲတင်ခဲ့တာပါဒီချက်လက်တွေအများပြည်သူကိုထုတ်ပြန်ပြီးဖြစ်တဲ့အတွက်ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်သူတွေတွေ့ဝိုက်သောအားဖြင့်ပြည်သူလူထုအနေနဲ့2008ဖွဲ့စည်းပုံကိုဘလောက်ပြင်ဆင်ကျင်နေတယ်ဆိုတဲ့စံတဲ့သဘောထားတွေပေါ်လွင်သွားစေခဲ့ပါတယ
်အရင်အတိတ်ကာလတစ်လျှောက်လုံးတက်မတော်ခေါင်းဆောင်တွေနဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်တွေပြောနေတဲ့2008ဖွဲ့စည်းပုံဆိုတာနိုင်ငံရေးသမားတွေအပါအဝင်လူရန်းစားအလွှာအသီးသီးရဲ့သဘောထားစာနာတွေကိုအခြေခံပြီးရေးဆွဲထားတာ တတိုင်းမျိုးလုံးကအုံအုံကြွကြွထောက်ခံထားတာဆိုတော့မဟုတ်မမှန်လောက်ကျန်ဝါဒဖြန့်ကျက်တွေကိုလည်းတရားဝင်အဖြစ်ဒီကုန်းချုပ်သွားစီခဲ့ပါတယ်ဒါပေမဲ့လည်းတမတော်သားကိုယ်စားလှယ်တွေကတော့အခုလောက်ရက်တွေကိုဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့အကြောင်းပြပြီးဖွဲ့စည်းပုံပြင်ဆင်ရင်းနဲ့ပတ်သက်တဲ့သဘောထားထုတ်ဖော်ပြောဆိုတာတွေကိုရှောင်လွဲသွားခဲ့ကြပါတယ်တကယ်တော့အရေးစစ်အာဏာရှင်တွေ ပြည်လည်မှုရမှာမဟုတ်ပဲပြည်တွင်းစစ်မီးကိုလည်းညှိနှိုင်းတတ်နိုင်မှာမဟုတ်ပါဘူးအဲ့ဒီလိုအခြေအနေအောက်မှာရွေးကောက်ခံဆိုရအနေနဲ့နိုင်ငံစည်းဝါးဖွံ့ဖြိုးတိုးတက်အောင်အကောင့်ထဲပေါ်ဖို့အတော့ကိုခက်ခဲနေပါလိမ့်မယ်နောက်ထပ်ပြဿနာကြီးတစ်ခုကနှစ်ထောင်ရှစ်ဖွဲ့စည်းပုံကြောင့်တက်မတော်ခေါင်းဆောင်တွေကိုနိုင်ငံရေးမှာပါဝင်ပတ်သက်နေစေပြီးတိုင်းပြည်နဲ့ပြည်သူကိုအကာအ ပြောင်းရရတဲ့တက်မတော်တိဆောက်ရဲ့အပိုင်းဒီမှာလဲအာရုံစီပါတယ်ဒီအတွက်မိကုံကတော့2008ဖွဲ့စည်းပုံကိုဘယ်လိုပြင်ကြမလဲဆိုတာပါပဲအန်အန်ဒီဟာရွေးကောက်ပွဲမဲဆွဲကာလာတော့ကအာနာရလာရင်ဖွဲ့စည်းပုံပြင်မယ်လို့ရဲရဲကြီးဂရိပေးပြီးတက်လာတာပါတထောင်ရှစ်ဖွဲ့စည်းပုံအခန်း၁၂ပါပြင်ဆင်အပိုင်းကိုကြည့်လိုက်ရင်အန်အန်ဒီရဲ့တက်မတော်နှစ်ဖက်သဘောတူညီမှုရရင်ဘယ်အချက်ကိုမဆိုပ ဥပဒေချရေးပြီးလွတ်တော်တဲ့တင်ရင်အတော်ကိုလွယ်ကူတဲ့အောင်မြင်မှုရမယ်ဖွဲ့စည်းပုံပြင်ဒီလန့်ဖြစ်မှာပါဒါပေမဲ့လည်းအဲ့လိုဖြစ်ဖို့တက်ဘရောခေါဆောင်တွေဘက်ကညှိနှိုင်းမှုကိုလက်ခံဖို့ဖွဲ့စည်းပုံတွေကပြင်သစ်နာတွေကိုပြင်ဖို့သဘောထားဆန္ဒရှိဖို့လိုပါလိမ့်မယ်အခုတော့
NLD ကဖွဲ့စည်းပုံပြင်မဲ့ဥပဒေကြမ်းတစ်ခုရဖို့ကြိုးစားနေပါပြီ။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဥပဒေကြမ်းပါဘယ်ချက်ကိုမဆိုတမ်းတော်ဘက်ကသဘောမတူရင်ဘာရလမှထွက်မလာတာနမူနာပါပဲ။အခုလက်ရှိ NLD ပါတီရဲ့ဘလို့သဘောထားရှိတယ်အချားတိုင်းသားပါတီတွေဘလို့သဘောထားရှိတယ်တမတော်ဘက်ကတော့ဘလို့သဘောထားရှိတယ်ဆိုတာမှတ်တမ်းမှတ်ရတဲ့ကွာတိုင်းသားပြည်သူတွေနဲ့နိုင်ငံတကာကိုပြသချင်တာအဓိကဖြစ်ပုံရကြောင်းပါ။ကရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အပြီးမှာတော့
မအီးတနာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်။မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့တိတ်ချစ်သောရရှင်တွေအတွက်မြစ်တာဒေလက်စာမြန်မာသတင်းလေးတပုတ်နဲ့ဖြောပြပေးသွားမှာဖြစ်ပါတယ်။အခုအရင်ဦးဆုံးကျွန်တော်တို့စီကို Facebook စာမျက်နှာမှာလာပြီးတော့ Messenger ကနေပြီးတော့စာတို့လေးတွေရေးပို့ကြတဲ့သောရရှင်ရဲ့စာတို့လေးတွေ မှတ်ချက်လေးတွေကိုပြောပြပေးခြင်းပါတယ်။တိုးတိုးကာယန်လေးဆိုတဲ့Facebook အကောင့်ပိုင်းရှင်ကVOAကိုနေ့ညမပြတ်နေ့စဉ်နားထောင်ဖြစ်ပါတယ်။VOA ရဲ့အစီအစဉ်တွေကိုလည်းကြိုက်ပါတယ်။သတင်းမှန်တွေကိုအမြဲတမ်းတင်ဆက်ပေးခဲ့လို့VOA ကိုကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့ကျမတို့ကလည်းအခုလိုမျိုးအစီအစဉ်တွေကိုအမြဲတမ်းနားဆင်နေဆိုတဲ့အတွက်အထူးကျေးဇူးပါနော်။အိုးရအောင်ဆိုတဲ့သတင်းကတော့စိ
ကျွန်တော်တို့ရဲ့လက်ရေးစာလေးကိုတက်ပုံရိုက်ပြီးတော့အမြဲတမ်းပေးပို့နေရတာနေပြီးတော့အခုတော့သူကဒီတိုက်ပြိုက်ပြီးတော့ဇလုံးတွေကိုဒီပုံနဲ့ဇလုံးနဲ့
Facebook
ဒါနဲ့ကျမတို့ပြီးခဲ့တဲ့ဒီဇွန်လရောင်းကမြန်မာနိုင်ငံအတွင်းမှာပြသတဲ့မြစီမှာရုပ်တံလိုင်းကနေပြီးတော့ကျမတို့ VOA အစီအစဉ်တနေ့ကို15မိနစ်စာမနေ့ခင်အစီအစဉ်ဖြစ်နေထုတ်လွှင့်ပေးတာကိုမိတ်ဆက်တဲ့အခမ်းအနားကျင်းပရင်းနဲ့ကျမတို့တရက်တန်ရှင်းစခွဲမှာလည်းသွားရရှင်နေတဲ့တွေ့ဆုံပြီးတော့ VOA ကိုတယ်လီဖုန်းကနေပြီးတော့နားဆင်လို့ရတဲ့
တော်ရရှင်ကိုကူညီပြီးတော့ထည့်ပေးရင်းနဲ့လက်ဆောင်လေးပေးရပွဲကျင်းပခဲ့ပါတယ်တော်ရရှင်နေလည်းရုံမြင့်တကြားအစီအစဉ်မှာကြည့်လိုက်ရမယ်ထင်ပါတယ်အိမ်မှာ
မကြီးမို့လို့လည်းပြောပြပါကျွန်တော်ရဲ့အကြံပေးချက်တွေကိုမမေ့ပါစေနဲ့လို့ပြောပြစီဖြူရီဝိုင်းတော်သားအားလုံးကျမ်းပါသွားနဲ့တတိယမြောက်ကိုရဲရဲဝုံဝုံတက်သည့်ရှိရှိဖတ်ကြားနိုင်ပါစေဟုတ်ကဲ့ပါကိုမျိုးမင်းထွန်းရေဟိုအုတ်ထုတ်ကျမမပေးလိုက်ဘူးဆိုတော့ကအင်းကကျမတို့ဒီ
application
တနင်္ဂနွေကျွန်တော်ကရွှေဘိုခရိုင်ခင်ဦးမျိုးနယ်ကပါဆိုတဲ့တော်ရရှင်ကတော့ဥကြော်တင်ဖြစ်ပါတယ်သူကဗီဒီယိုကိုနားဆင်လာခဲ့တာနှစ်ပေါင်းများစွာကြာပါပြီတဲ့အခုတော့သူ့လဲပဲနောက်ဆုံးပေါ်ဒီအင်တာနက်ကနေပြီးတော့ဗီဒီယိုစီစဉ်ကိုနားဆင်နိုင်ပါတယ်ဆိုတော့စာရေးလာပါတယ်ဗီဒီယိုကိုလွန်ခဲ့တဲ့နှစ်30လောက်ကစလို့အခုချိန်ထိဗီဒီယိုကိုညအေးရဝင်ငါစမနေ့အေးရနိုတိုင်းအင်တာ
ခေတ်ဆက်ဆက်ပြောင်းပြီးတော့နည်းပညာအတတီတုံးလို့အခုချိန်ထိ view ကိုအားပေးနေစေဆိုတာသိရရဲ့အတွက်ကျေးဇူးတင်ပါတယ်နော်။ ပြေကထုတ်လိုက်ပြီတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာရီကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်။ကျွန်တော်ဤခွမ်းမှာဆိုပြီးရေးလာတဲ့သောရရှင်သူ့ရဲ့နာမည်ကိုဗမာလိုရေးပေးတဲ့အတွက်ကျွန်မကကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့သူ့ရဲ့ Facebook account မှာဒီဤခွမ်းကိုသူစလုံးတော့အင်္ဂလိပ်လိုပေါင်းထားတာပါဒါပေမဲ့ကျွန်မအတန်ထွက်ကြည့်တာတကယ်ကိုတခြားစီပါ။စာရီးအောက်ဆုံးမှာကျွန်တော်မှာသူကကျွန်တော်ရဲ့နာမည်ဤခွမ်းမှာဆိုတော့ သူရဲ့နာမည်အမှန်အဲ့လိုအတန်ထွက်ရတာပဲဆိုတာသိပြီလို့ပါဒါကြောင့်မို့တခါတလေသောရရှင်နေအင်္ဂလိပ်လိုနာမည်ကြီးလာတဲ့ခါမှာကျွန်မအတန်ထွက်မှားပြီးတော့ထွက်မြင်ရင်စိတ်မဆိုးပါနဲ့လို့ပြောချင်ပါတယ်။တိုင်းသားဒေသတွေကနာမည်တွေကတော့အဲ့ဒီဒေသခံတိုင်းရင်းသားတွေကပို့ပြီးတော့ထွက်တက်မယ်လို့ထင်ပါတယ်နော်။ဒီသောရရှင်ကိုဤခွန်းကမင်္ဂလာပါ
VOA တင်ဆက်တဲ့သတင်းကိုရေဒီယိုနဲ့သာနားထောင်ရတာပါ Facebook နဲ့ကြည့်လို့မရပါဘူး။ဒါကြောင့် VOA ကိုအကြံပြုခြင်းပါတယ်။အားကစားသတင်းတွေနေနေသလိုပဲလို့ခံစားရပါတယ်။အားကစားသတင်းလည်းမကြာခဏထုတ်လွှင့်ပေးပါနော်။ကျေးဇူးတင်ပါတယ်။ချမ်းသာနိုင်ကြပါစေ။ဟုတ်ကဲ့ပါကိုကြီးခွင့်ကြီး။ကျွန်တော်တို့
VOA ကတော့ဒီအားကစားသတင်းတွေကိုနေ့စဉ်ထူးရင်ထူးသလိုတင်ဆက်ပေးနေပါတယ်။ ဒါကရင်အပတ်စဉ်အစီအစဉ်ဖြစ်နေဆိုရင်တော့ရေဒီယိုမှာရောရုပ်မြင်တင်ကြမှာပါအပတ်စဉ်အားကစားအစီအစဉ်ထုတ်လွှင့်ပေးပါတယ်။များသောအားဖြင့်အများသောအားဖြင့်ဆိုတာအမြဲတမ်းလိုလိုပါကိုရင်နိုင်တင်ဆက်ပေးတာဖြစ်ပါတယ်။တခုတော့ရှိရပါလေဒီကျမတို့ VOA ကသတင်းဘဟုတုတနိုင်ငံရေးဖြော်ပြီးဒီလိုမျိုးကဏ္ဍအစုံကိုတင်ပြပေးနေတာဖြစ်လို့အားကစားသတင်းတစ်ခုတည်းကိုတော့တခြားအားကစားအစီအစဉ်တွေတင်ဆက်သလိုတခြားအားကစားဂျာနယ်တွေတင်ဆက်သလိုကြည့်ကြည့်ပြည့်ပြည့်ဒီအများကြီးတင်ဆက်မပေးနိုင်တာတော့ရှိပါတယ်နော်။ဒါမဲ့လည်းကျမတို့ဒီအားကစားထိတဲ့အားကစားသတင်းတွေကိုတော့ပေါင်းဝင်အောင်လို့ထည့်သွင်းပြီးတော့တင်ဆက်ပေးနေပါတယ်။စိတ်ချပါ။ နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်။အဲ့ဒီခါစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။သောရရှင်မျက်မိုးဆိုတဲ့သောရရှင်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပြည့်အာရုံနေတဲ့ပုံရှိတယ်ဆိုတာသူရဲ့စာမှာတွေ့ရပါတယ်။
အမေနိုင်ချမ်းသာပြီဆိုပြီးယုံစားလိုက်တာ အာနာရှင်စနစ်နဲ့ကွာရာဆိုလို့တမရာလို့နာမည်ပေးထားတဲ့ရုပ်သေးရုပ်ပုံကပဲအပြောင်းအလဲဖြစ်ပါတယ်။အရင်နှစ်တွေကထက်ကုံစိန်းနှုံးတွေကလည်းအစမတန်တက်ပါတယ်။မီတာကားတွေကလည်းတိုးကောက်ပါတယ်။ပြည်သူတွေဒုက္ခမရောက်ပဲနေမလား။သူတို့ကပြောပါသေးတယ်။အခွန်အောက်ချင်းအဖြစ်တိုင်းပြည်ဗန္ဒာကိုတီဆောက်တာပါတဲ့။ဟုတ်ပါတယ်။အခွန်ပဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်လဲတီဆောက်ပါ။စီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုံနေရအောင်ပါ။
ဟုတ်ကဲ့ကိုမြတ်မူကတိုင်းပြည်လက်အခွန်တွေပဲကျန်တော့တယ်လို့ရေးလာတာပါ။နောက်ထပ်တော်ရရှင်တယောက်ကတော့မြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့အုပ်ချုပ်ရေးအဖွဲ့တည်စီချင်ပါတယ်ဆိုပြီးတော့သူမေးချင်တဲ့မေးခွန်းတွေကိုဒီ video ကတစ်ဆင့်အလုံးကြားသိအောင်လို့မေးလာတာပါ။ Heaven Hero ဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးလာတာပါ
။ခုလက်ရှိမြန်မာနိုင်ငံမှာဖြစ်ဖြစ်နေတာက internet line ဖြတ်တောက်တာနောက်မီးဖြတ်တာရှိပါတယ်။အခုလက်ရှိရခိုင်ပြည်သားမှာ online ဖြတ်တောက်ထားတာအစိုးရကဘာသဘောနဲ့ရည်ရွယ်ပြီးလုပ်တာလဲခင်ဗျာ။ EU ရည်ရွယ်အခုလက်ရှိမှာပြည်သူတွေကိုနှိမ့်ကွပ်နေတာလား။အစိုးရလုံနေပြီဒါလေးတော့မသိဘူးလားဗျာအခုလက်ရှိမှာပြည်သူတွေထိခိုက်နေတော့အစိုးရကပြောမာတယ်လားဗျာမြန်မာတနေငံလုံးတရားနာဒေသတွေမှာတိုက်ပွဲတွေဖြစ်အပြစ်မဲ့ပြည်သူတွေပဲခံနေရတာပါဒေသခံပြည်သူတွေဘယ်မှာသွားနေကြရမှာလဲနောက်ပြီးပြည်သူတွေအလုလက်မဲ့ဖြစ်နေတာဝေရောအစိုးရကဘာလို့ပြေးရလို့လဲမြန်မာပြည်အစိုးရကပြည်သူတွေကိုလှုပ်ပြေးရတာတခုပဲရှိပါတယ်ဒါဘာလဲဆိုတော့ဒုက္ခတွေပါပဲကျန်တာတော့ဘာမှမရှိပါဘူးဒီလိုတွေဖြစ်နေလို့အစိုးရကျဉ်းနဲ့နေနိုင်သလားဆိုတာမေးချင်ပါတယ်
မြန်မာနိုင်ငံဟာဘရော့များပြဿနာတွေနဲ့ကင်းလို့မှလည်းဆိုပြီးတော့ Heaven Hero ဆိုတဲ့တော်ရှင်မိကွန်းထုတ်လာပါတယ်။တော်ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။မြန်မာတိချစ်တော်ရှင်တွေအတွက်မြစ်တာဒေလန်ဆောင်တချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးသွားအောင်မှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bemis@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bemis news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Sinesi ကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဗီဒီယိုတော်ရရှင်တွေအတွင်းဒီပေါ်ပေါ်ပေါ်ပါမြစ်တာဒေးလက်ဆောင်မြန်မာတချင်းလေးတို့နဲ့ဖြောပြပေးချင်ပါတယ်ရှင်တလောက Facebook မှာတော်တော်လေးကိုရေပန်းစားသွားတယ် Gravity အပြင်ဘက်ခုံထွက်ဆိုတဲ့စားသားလေးနဲ့တချင်းလေးဖြစ်ပါတယ်တချင်းရဲ့ကောင်းစဉ်ကတော့နှေးသွားတယ်ဖြစ်ပါတယ် Facebook စာမျက်နှာရေပုံကလူတိုင်း Gravity အပြင်ဘက်ခုံထွက်ဆိုပြီးရေးနေကြလို့ဒီတချင်းလေးအကြောင်းကျွန်မတိလိုက်တာပါသူရဲ့ interview လေးတစ်ခုကိုလည်း Facebook မှာကြည့်လိုက်ရပါတယ်ဒီတချင်းကိုဆိုတဲ့ထက်ရန်က gravity ကမ္ဘာဆွဲအပြင်နဲ့ contract ဆိုတဲ့စာသားလေးတွေနဲ့တချင်းတွေကတချို့တွေပြောသလိုမျိုးအမေရိကန်နာမည်ကြီးတချင်းတစ်ပုဒ်ကိုကူချ copy လုပ်ထားတာမဟုတ်ပါဘူးအချောင်းတော်မရှိသူ့ရဲ့အတွေ့အကြုံလွတ်လပ်ချင်တာကိုရင်းနှွှဲပါတယ်လို့ Facebook ပေါ်က interview မှာပြောသွားတာကြားလိုက်ရပါတယ်နော်ဒါပဲပြောနားရမှာဆွဲပြီးတော့စာသားလှလှလေးတွေနဲ့နားထောင်လို့ကောင်းတဲ့တချင်းမျိုးလေးတစ်ပုဒ်ဖြစ်ပါတယ်ဒီတချင်းလေးလွှင့်မယ်ဆိုတော့မက်ဆုမုံကလည်းဒီလှမ်းပြောပြောတယ်ကောင်းတယ်တဲ့ဘာလို့လဲဆိုတော့ဒီပြီးခဲ့တဲ့တောက်ကြံတွေကပဲကျမတို့ဒီအမေရိကန်ပြည်အစုမှာလာဖို့ပထမအဦးဆုံးဒီဟိုလူသားရောက်နိုင်တဲ့250ပြည့်ထိမ့်မဲ့အခမ်းအနားကိုကြီးကြီးကျယ်ကျယ်ပြုလုပ်ခဲ့တာပါပြီးတော့လာမယ့်9နှစ်2024ခုနှစ်မှာလည်းလာကဘာဘော်ကိုထပ်ပြီးတော့လူသားသွားအောင်မယ်ဆိုတဲ့တဲ့င်းနဲ့ထွက်ပါတယ်ဒီတော့ဒီတချင်းလေးကိုအချိန်ခံနဲ့လိုက်ပြီးတော့လှမ်းပြစ်တာပေါ့လို့မက်ဆုမုံကအားပေးပါတယ်ဒါကြောင့်မို့ VOE တော်ရရှင်နေတဲ့ဒီသချင်းလေးကိုအတူတူနားထောင်ပြီးခံစားကြည့်ကြပါလိမ့်ရှင်။ထက်ရန်တီဆိုထားရဲ့နှေးသွားရဲဆိုတဲ့သချင်းလေးကိုနားထောင်ကြည့်ပါအောင်နော
်။ไปลาเป็ดตันจีรองเกยตัวเรอาลองทําเงินแน่สนอนลาเอเอยังจะทําเงินตั้งเงินตั้งไม่มีจะไม่มีราโลเกยตัวเรปุญโญชื่อวุฒุโลสวยยาเรด้วยจ
ဒီဆိုရင်နှေးသွားရဲ့ဆိုတဲ့တခြင်းနားဆင်ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ် ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း VOA internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါရင်ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်တော်တော်ဆင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
မေးသနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရအပြီးအခုတော့လာမယ့်အင်္ဂါညတိုက်ရိုက်လိုင်းစီစဉ်မှာဗာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပြန်စီရှင်။သွားရှင်ပါဗျာ။ပတ်စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကတင်သွင်းထားတဲ့အကြံပြုချက်အစီအစဉ်ကစားကိုအခုဇူလိုင်22ရက်နေ့တွင်လာနေက လွှတ်တော်တွင်ကပြန်လည်ဆွေးနွေးနေကြပြီဖြစ်ပါတယ်။အန်ဒီပါတီရဲ့ရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက်အန်ဒီအများစုနေရာရထားတဲ့ဒီလွှတ်တော်ကနေပြီးတော့ဘယ်လောက်ထိဆွမ်းဆောင်နိုင်မလဲ။ဘယ်လောက်ထိလူတွေမျှော်လင့်ထားကြပါလဲ။သွားရှင်တွေရဲ့အမြင်သဘောထားကိုသိလိုပါတယ်။ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့လာ
ဒီနေ့ချိန်မှာခေါ်ယူပြီးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံကိုစာနယ်ဖြစ်စီအတန်းဖိုင်နယ်ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။
အင်္ဂါနေ့တိုင်းဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့မက်ခင်ဖြူထွေးနဲ့ကိုငင်းညံတို့စီစဉ်တင်ဆက်တဲ့ထူးခြားဆန်းပြသတင်းများစီစဉ်ကိုနားဆင်ကြရပါမယ်ရှင်။
ယူစီလန်နိုင်ငံကဆူရှိဆိုင်တစ်ခုမှာလာရောက်ဖုံးခုနေတဲ့ပြင်းပြင်းစုံတွေကိုဖမ်းဆီးထိရှားခဲ့ရပါတယ်။မြို့တော်ဝယ်ဝင်ကျန်းမာရှိတဲ့ရထားပူတာကဆူရှိဆိုင်ထဲမှာဝင်ပုံးနေကြတာပါ။ သူတို့ကျွဲကိုရဲတွေကပထမတစ်ခေါက်ဖမ်းဆီးပြီးပင်လယ်ထဲကိုပြန်လွတ်ပေးခဲ့ပေမဲ့လည်းနောက်တစ်ခေါက်ပြန်ရောက်လာခဲ့တာပါ။ဒီပင်ကွင်းစုံတွေအကြောင်းတိုင်ကြားစာအရင်နှုန်းကလည်းရဘူးတဲ့အကြောင်းရဲတွေကသူတို့ Facebook စာမျက်နှာမှာထုတ်ပြန်ပါတယ်။ပင်ကွင်းအများစုဟာအိမ်တွေရဲ့အောက်မှာအတိုက်ဆောက်နေလို့ရှိပြီးတော့အခုလိုလူသွားလာများတဲ့ရထားပူတာရုံကဆူရှိဆိုင်ကိုရောက်နေတဲ့ပင်ကွင်းနှစ်ကောင်ကထူးခြားတယ်လို့ ဆူရှိဆိုင်ပါရှင်တွေကဒီစပွဲအောက်တွေထဲမှာဝင်ပုံးနေတဲ့ပင်ကွင်းနှစ်ကောင်ကိုငါးရီနဲ့နှင်းအားခေါ်ထုတ်ပြီးရဲတွေကဖမ်းဆီးခဲ့တာပါ။ယူစီလန်တဘာဝသားရဲကာကွယ်ရေးဥပဒေအရပင်ကွင်းတွေကိုကာကွယ်ပေးချပြီးသူတို့ကိုဖမ်းဆီးနာချေအောင်လုပ်ရင်ဥပဒေအရရေယူလို့ရပါတယ်။ဒါကြောင့်ရဲတွေနဲ့ဖမ်းဆီးခဲ့ပြီးတော့ဝယ်လင်တန်စိတ်ကမ်းမှာပြန်လွတ်ပေးခဲ့ရတာပါရှင်။
ပါကစ္စတန်ကခေါင်းချင်းဆက်အမှားနှစ်ယောက်ကိုဗြိတိန်နိုင်ငံမှာအောင်မြင်စွာခွဲစိတ်ပေးနိုင်ခဲ့ပါတယ်။ဆာဖာနဲ့မာရာဦးလာလို့နာမည်ပေးထားတဲ့အမျိုးသမီးကလေးငယ်နှစ်ဦးဟာ 2019ခုနှစ်ဇန်နဝါရီလမှာမွေးဖွားခဲ့တာဖြစ်ပြီးတော့မွေးကလေးကခေါင်းချင်းဆက်နေခဲ့တာပါ။သူတို့နှစ်ဦးကခေါင်းချင်းဆက်ယုံတွေမကဘဲအုံနောက်တွေနဲ့သွေးကြောတွေလည်းဆက်နေပါတယ်။အဲဒါကြောင့်အုံနောက်နှစ်ခုကိုတီးတန့်ဖြစ်အောင်ခွဲစိတ်ယုံတွေမကဘဲဦးခေါင်းကုန်တွေကိုလည်းပြန်လည်ပြုပြင်ခဲ့ရပါတယ်။ဒီလိုခေါင်းချင်းဆက်တဲ့အမှားဟာ လူတတန်းမှာတယောက်လောက်သာဖြစ်တတ်ပြီးတော့အုံနောက်ချင်းမှာဆက်နေတဲ့အထိဖြစ်တာမျိုးကပိုပြီးတော့ရှားပါတယ်ကဘာပေါ်မှာအခုလိုခေါင်းချင်းဆက်အမွှာတစ်နှစ်ကိုအယောက်90လောက်မွေးမယ်လို့ခန့်မှန်းထားပြီး15တွဲလောက်ပဲပထမရက်30ထက်ပိုပြီးအသက်ရှင်နိုင်တာဖြစ်ပါတယ်နောက်ဆုံးပေါ်နီးပညာတွေဖြစ်တဲ့ virtual reality အစင်းမြင့်ဓာတ်မှန်ရိုင်းနီးတွေသုံးပတ်မြင့်ရုံလုံးကျဖန်နီးတာတွေကိုသုံးပြီးတော့တကယ်မခွဲစိတ်ခင်အပြင်မှာလေ့ကျင့်ပြီးမှခွဲစိတ်မှုကိုလုပ်ခဲ့တာပါခွဲစိတ်မှုကိုပြီးခဲ့တဲ့အောက်တိုဘာလနဲ့နိုဝင်ဘာလတွေတုန်းကစတင်ခဲ့ပြီးဖေဖော်ဝါရီလမှာလည်းဆက်လက်လှုပ်ဆောင်ခဲ့ရပါတယ်အခု၄လအကြာမှာတော့ဆေးရုံကဆင်းနိုင်ပြီဖြစ်ပေမဲ့လည်းအနာဂတ်မှာသူတို့ကိုဆက်လက်စောင့်ကြည့်သွားရမှာဖြစ်တယ်လို့ဆရာဝန်တွေကပြောပါတယ်ခင်ဗျာ
ဒီကနေ့ဒီပတ်တင်းလေးနေ့ကစိန်နံမြန်မျိုးရောမက်ထရစ်ကဒလကက်စ်မြို့နယ်မှာရေပတ်ကစားပွဲတစ်ခုကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံတကြံလူတယောက်နဲ့တယောက်ရေပတ်ကစားကြတာဖြစ်ပြီးတော့တချင်းတွေနဲ့မြူးတူးကခုန်နေကြတာမျိုးတွေလည်းလှုပ်ကြပါတယ်။သူတို့စီကရေပတ်ကစားကြတဲ့ဒီထုံးစံကတော့ဒီဒေသကလူတွေဟာစိတ်ကန်းတစ်ခုစောက်ပေးဖို့တောင်းဆိုရာကနေစခဲ့တာလို့ဆိုပါတယ်။သူတို့မြို့နေရာကမြေထဲပင်နယ်နဲ့မိုင်ပေါင်း200ကျော်ကွာဝေးတဲ့အတွက်မဖြစ်နိုင်တာကိုတောင်းဆိုခဲ့ကြတာဖြစ်ပြီးအဲ့ဒီအစားနွေရာသီပူပြင်းတဲ့အပူရန်ကိုအန်တုဖို့အခုလိုရေပတ်ကစားကြတာပါ။စပိန်နွေရာသီဟာအပူချိန်40ဒီဂရီဆဲလ်ဆီယပ်လောက်အထိရောက်လိမ့်ရှိပြီးဒီနှစ်ကတော့38ချိန်မြောက်ရေပတ်ကစားကြတာဖြစ်ပါတယ်။မိသားစုတွေ၊တငယ်ချင်းတွေစုဆုံကစားကြတဲ့ပွဲကိုအားလုံးပျော်ပျော်ရွှင်ရွှင်ဆင်နွှဲလိမ့်ရှိကြပါတယ်ရှင
်။ကိုငင်းချင်းနဲ့မက်ကင်ပြူထွေးတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆန်ပြားသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။သောတာရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းနေတဲ့ဆိုရင် VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာပေးဖို့ရည်တာနိုင်ပါရဲ့ရှင်အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုရင်နိုင်ကပြောပြပေးပါရှင
်ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေတောင်းတဲ့ချီပြီးဒီကနေ့မှရာသီဥတုအလွန်ပူတဲ့ကြားကပဲအပူဓာန်တွေကိုခံပြီးတော့ဒီဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒါကိုရဲတပ်ဖွဲ့ကတော့ဒီကနေ့နောက်ပိုင်းမှာဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်ဆန္ဒပြတဲ့သူတွေဟာအနောက်ရောက်အင်ဂျီတွေကိုဝတ်ဆင်ဆန္ဒပြခဲ့ကြပြီးတော့တရားဝင်စုံမွေးနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတည်းရဲ့ကိုလှုပ်ဆောင်ဖို့ကိုစာရမ်းတွေကင်ဆောင်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ဒီဥပဒေကြမ်းကိုရုပ်သိမ်းပြီးချိန်ကစပြီးဆန္ဒပြပွဲတွေလည်းဖြည်းဖြည်းချင်းအသွင်ပြောင်းလာခဲ့ပြီးတော့ဒီမိုကရေစီပြင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေမှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံမှာတော့အသေးခံဗုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ10ဦးထက်မနည်းသေဆုံးသွားပြီးတော့30ကျော်ဒဏ်ရာရသွားခဲ့တယ်လို့ပါကစ္စတန်နောက်မြောက်ပိုင်းထောင်ဝရှိသူတွေကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမှာတော့နာဇီအာနာရှင်အဲဒော့ဟစ်တလာကိုလက်ချက်မှုကြိုးစားခဲ့တဲ့ထင်ရှားတဲ့သမိုင်းဝင်အထိမ်းအမှတ်85နှစ်မြောက်ကိုမနေ့စနေနေ့ကချင်းမခဲ့ပါတယ်။အဲဒီဖြစ်စဉ်မှာတော့လက်ချက်မှုကြိုးစားမှုကမအောင်မြင်ခဲ့ပဲလက်ချက်မှုမှာပါဝင်သူတွေတပ်ဖြတ်ခံခဲ့ရပါတယ်။အခုအထိမ်းအမှတ်ပွဲကတော့အဲ့ဒီတော့ကတပ်ဖြတ်ခံရသူတွေကိုဂုဏ်ပြုတာပါ။အဲ့ဒီလှုပ်ချမှုကိုဦးဆောင်ခဲ့တဲ့ဗိုလ်မှူးကြီး Klaus von Stauffenberg တပ်ဖြတ်ခံရတဲ့အစအဦးရှိမျက်နှာစာမှာလုပ်တဲ့ဒီဂုံပြုပွဲမှာစစ်သည်400လောက်ပါဝင်ပြီးတော့ဂျမနီဝန်ကြီးချုပ် Angela Merkel လည်းတက်ရောက်ခဲ့ပါတယ်။ဗြိတိန်မှာ United သင်းမောင်းကိုအီရန်ကဖမ်းဆီးလိုက်တာကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကအီရန်ကိုပြစ်မှတ်ထားပြီးတော့အရေးယူပိတ်ဆို့မှုတွေလုပ်ဖို့အတွက်ကိုပြင်ဆင်နေပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်။ VOA American အတန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ19.25/32တို့ကနေအတန်လွှင့်ပေးကြတာပါရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများတင်အောင်ပါ။
This program has come to you from the Voice of America, Washington.